ကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုတွေမြန်ဆန်လာတာနဲ့အမျှအမေရိကန်ပြည်ထောင်စုတဝန်းလုပ်ငန်းခွင်တွေရန်နာစီးပွားရေးလုပ်ငန်းတွေထိခိုက်ပြီးတော့လူတော်တော်များများအလုလက်မဲ့ဖြစ်နေကြပါတယ်။ဒါကြောင့်လဲအစိုးရစီမအလုလက်မဲ့ခန်းစားခွင့်လျှောက်ထားသူတားနဲ့ချီတိုးလာပြီးတော့ဒီထဲမှာမှမြန်မာအမေရိကန်တွေလည်းအပါအဝင်ဖြစ်ပါတယ်။အလုလက်မဲ့ဖြစ်သွားပြီးတော့ဝင်ငွေရောင်းနှဲသွားခြင်းအတွင်းခန်းစားခွင့်လျှောက်ထားနိုင်တာနဲ့ပတ်သက်ပြီးပြောပြပေးချင်ပါတယ်။ COVID-19 ကူးစက်ပြန့်နှံ့သေဆုံးမှုတွေမြင့်တက်လာတဲ့အမေရိကန်ပြည်ထောင်စုမှာလူတွေကိုအိမ်ထဲမှာပဲနေဖို့အလုပ်တွေကိုလည်းနေအိမ်တွေကနေလုပ်ကြဖို့ညွှန်ကြားလိုက်ချိန်မှာအမေရိကန်စီးပွားရေးလုပ်ငန်းအများစုထိခိုက်ကုန်ပြီးရပ်ဆိုင်းလိုက်ရတဲ့လုပ်ငန်းတွေလည်းရှိလာပါတယ်။ဒီလိုအခြေအနေမှာတော့အမေရိကန်အစိုးရစီကနေအလုပ်လက်မဲ့ခန်းစားခွင့် Unemployment Benefits တောင်းခံသူ10သန်းရှိသွားပြီလို့အလုပ်သမားဝင်ကြီးဌာနကသတင်းထုတ်ပြန်ပါတယ်။COVID-19 ကာလအတွင်းမှာလုပ်ငန်းတွေရပ်လိုက်လို့အလုပ်နားလိုက်ရသူတွေပုံမှန်ဝင်ငွေမရှိတော့တဲ့သူတွေအနေနဲ့အမေရိကန်အစိုးရစီမှာအလုပ်လက်မဲ့ခန်းစားခွင့်တောင်းခံနိုင်မှုအစဉ်အဆက်ဆောင်ရွက်ရပါတယ်။အလုပ်လက်မဲ့ခန်းစားခွင့်အတွက်စနစ်တကျဘယ်လိုလျှောက်သင့်ပါသလဲဆိုတာကိုတော့ကယ်လီဖိုးနီးယားပြည်နယ်အခြေစိုက် H&J Test and Accounting Service စီးရေးအင်းနဲ့အခွန်ဆိုင်ရာဝန်ဆောင်မှုလုပ်ငန်းဦးဆောင်နေသူမနင်းနေ့လွင်ကအခုလိုရှင်းပြပါဗျ။
ကျမတို့မြန်မာပြည်သားတွေဒီမကောက်အကုန်လုံးပေါ့နော်ဒီ virus ကြောင့်အားလုံးဟိုရုတ်တရက်ချက်ချင်းဆိုလို့ဒုက္ခရောက်ကုန်ကြတာ။ဒီ unemployment ဘယ်လိုရှောက်မလဲ။နံပါတ်1ကဒီ unemployment claim ကိုဘယ်တော့တင်ရမလဲဆိုရင်အလုပ်ခံစားခွင့်မရှိတော့ဘူး။အလုပ်ပြုတ်သွားတာ။အလုပ်နိုင် short ခံရတာ။ဟို social distancing လုပ်လိုက်တော့တချို့ကအိမ်ကနေလုပ်လို့ရတယ်။ဒါပေမဲ့ hour short ပါတယ်။တချို့ကတော့အိမ်မှာပဲနေရတယ်။ဒါနဲ့ခံစားခွင့်လာစားရဲတဝက်ပဲရတယ်အဲ့လိုလူတွေအခုရက်လိုက်တဲ့အချိန်ကစပြီးရော့သွားတဲ့အချိန်ကစပြီးတော့ following sunday မှာစပြီးရှောက်လို့ရတယ်ဆိုရင်အဲ့ဒီရက် sunday ကနေစပြီးကျွန်တော်တို့စရှောက်လို့ရတယ
်ဘယ်လိုလုပ်ငန်းခွင်တွေကရှောက်ထားနိုင်လဲမ
employee နဲ့ self employed နဲ့မတူဘူးပေါ့နော် employee ဆိုတော့ရှင်းရှင်းလေး every 2 weeks every week every month ကျွန်တော်တို့ကလာစားရတယ်အဲ့လိုပုံစံမဟုတ်ဘူးကိုပိုင်းစီးပွားရေးလုပ်တယ်ကိုပိုင်းဟို laundry လုပ်တယ်ကိုပိုင်း sushi လုပ်တယ်ကိုပိုင်း franchise ယူထားတယ်ကိုပိုင်းစားတောက်ဆိုင်ဖွင့်ထားတယ် taxi မောင်းတယ် uber မောင်းတယ် dotdash delivery လုပ်တယ် amazon delivery လုပ်တယ်အဲ့လိုလူတွေသူများစီက every week pay check ရတဲ့လူမဟုတ်ဝန်ထမ်းမဟုတ်ဘူးဆိုရင်ကျွန်တော်တို့က self employed အဲ့ဒီ self employed တွေကိုအရင်တော့ဆိုရင်ကျမတို့က unemployment claim လုပ်လို့ရတဲ့အောက်စုတွေမှာမပါပါဘူးရှင့်အခုကတော့ဒီ COVID-19 ကြောင့်မလို့သူတို့ပြီးခဲ့တဲ့အပတ်ကနေတမရကဆိုင်းလုပ်လိုက်တဲ့ဆိုင်းထုတ်လိုက်တဲ့ဒီဟို package မှာအဲ့ဒီလူတွေပါပါတယ်ဆိုတော့ကျမတို့ကမြန်မာပြည်သားတွေကျမပြောချင်တာကဒုက္ခရောက်တဲ့လူတွေထဲမှာအဲ့ဒီလူတွေလည်းရှောက်ကြပါနော်၃မျိုးရှောက်လို့ရပါတယ်နံပါတ်၁က online ကနေရှောက်လို့ရတယ်နံပါတ်၂က telephone နဲ့ရှောက်လို့ရတယ်နံပါတ်၃ကတော့စာလိုက်ကနေစာဖုန်ဖြည့်ပြီးတော့စာလိုက်ကနေပို့ပြီးတော့ရှောက်လို့ရတယ
်ဒီကိုဗစ်ကာလနိုင်ငံတော်စီးပွားရေးလုပ်ငန်းတွေထိခိုက်နေချိန်မှာမိမိရဲ့ခံစားခွင့်ကိုမဆုံးရှုံးစေဖို့အလုပ်လက်မဲ့ခံစားခွင့်လျှောက်ထားတဲ့သူတွေအနေနဲ့သတင်းပတ်တိုင်းမှာစနစ်တကျပြန်ပြီးလျှောက်ထားကြဖို့ကိုလည်းမနှင်းနှင်းလွင်ကတိုက်တွန်းပါတယ
်ဒီချိန်လေးမှာ unemployment ဒီ file လုပ်တဲ့ဟိုအရေးအတွက်ကများများလာတာပေါ့နော်အဲ့တော့ခုမှရှိတဲ့အချက်လက်ကိုဖုန်းခေါ်ဆက်သွယ်ပြီးတော့ online ကနေဖြစ်ဖုန်းနဲ့ဖြစ်ဖြစ်ရှောက်လို့ရပါတယ်ကျမကတော့ဟိုတိုက်တွန်းပါတယ်ရှောက်ကြဖို့အတွက်လည်းဟိုရဖို့အခွင့်အရေးလည်းအများကြီးရှိပါတယ်ခုနညီမမေးတဲ့ဟာဘယ်လောက်ထိရမှာလဲဘယ်လောက်မစီမံရနိုင်လဲဆိုတော့သူတို့ကတော့ bias အခြေအနေကတနေ့တခြားမညော့ပါရပြန်တိုးတိုးလာရဆိုတော့ကျမတို့ကဟို up to date current အချက်လက်တွေကိုစောင့်ကြည့်ရမယ့်အခြေအနေမှာရှိနေရပါတော့
လုပ်ငန်းခွင်ရန်သားသွားတဲ့အတွက်အစိုးရစီမှာအလုပ်လက်မဲ့ခန်းစားခွင့်လျှောက်ထားတဲ့မရီလန်ပြည်နယ်ကကိုအောင်ကျော်ညွန့်ကလည်းသူတိထားတဲ့အတွေ့အကြုံနဲ့ရှင်ပြီးရနိုင်မဲ့အခွင့်အရေးတစ်ခုကိုလက်လွတ်မခံကြဘူးနဲ့တေချာလျှောက်ထားကြဖို့အကြံဉာဏ်ပေးပါတယ
်လောလောဆယ်တော့လုပ်တရလည်းပိတ်ထားတော့နောက်ပြီးတော့အခုလောလောဆယ်ထပ်ပြီးတော့တင်းကျပ်ထားတဲ့ DMV area ကသူမလုပ်အပ်ရင်မထွက်နဲ့ဆိုတော့ကိုမှလည်းပြုံတုံတောင်ယုံမထွက်ဖြစ်ဘူးအားလုံးကတော့သူတကယ်နဲ့သူတော့ရှိကြမှာပဲလေဒါကတော့ဟိုကယောဂါကြီးဆိုတဲ့ခါကျတော့ထောက်ပံ့ဖို့တော့များပါလောလောဆယ်ပေးစရာတွေအားလုံးကရက်နေတာမှမဟုတ်တာ
ဧပြီလနဲ့ဇော်လအတွင်းအမေရိကန်စီးပွားရေးရောက်ထိုးကြဆင်းနိုင်မှာဖြစ်တယ်လို့လုံသားအင်အားစုစုပေါင်း165သန်းနဲ့ကလုံသားပေါင်း25သန်းကနေတန်40အထိဇူလိုင်လအကုန်မှာတော့အလုဆုံးရှုံးကြလိမ့်မယ်လို့စီးပွားရေးပညာရှင်တချို့ကခန့်မှန်းထားပါတယ်ကျွန်မစုမိုးဆက်သွယ်မေးမြန်းတင်ပြထားတာဖြစ်ပါတယ်ရှင်